မြန်မာနိုင်ငံမှာတော့ဒီတနေ့ကပဲရန်ကုန်ပြည်ဆိုင်ရာလူစိတ်မှာအီဘိုလာရောဂါပိုးကူးစက်ခံရတယ်လို့တန်တရားလူနာဖြစ်နေလူတူတွေ့ခဲ့ရပါတယ်။ဩဂတ်စ်လ19ရက်နေ့ဒီညပိုင်းအချိန်မှာပဲမြန်မာလေကြောင်းလိုင်းနဲ့ဒီဝင်ရောက်လာတဲ့သူကိုအီဘိုလာရောဂါဟုတ်မဟုတ်ဆိုတာကိုသွေးနမူနာထုတ်စစ်ဆေးမှုတွေလုပ်ဆောင်နေတယ်လို့အာဏာပိုင်တွေကပြောပါတယ်။အာဖရိကနောက်ပိုင်းဂီနီနဲ့လိုင်ဘေးရီးယားနိုင်ငံတွေကနေပြီးတော့မြန်မာနိုင်ငံကိုပြန်ရောက်လာတဲ့အသက်22နှစ်အရွယ်မျိုးသားတဦးကိုဒီကိုပူချိန်မြင့်တက်နေတာကိုခန္ဓာနှုံးချိနေတဲ့လက္ခဏာတွေကြောင့်အီဘိုလာဗိုင်းရပ်စ်တန်တရာရှိသူဖြစ်နေဆောင်ကြည့်နေတဲ့အကြောင်းကိုဆွေးနွေးကနေပြီးတော့ထုတ်ပြန်ပါတယ်။ဒါပေမဲ့လို့ဒီ Thai Nation သတင်းစာမှာတော့အီဘိုလာကြောင့်မဟုတ်ဘဲနဲ့ငှက်ဖျားရောဂါပိုးရှိသူလို့စမ်းသပ်တွေ့ရတဲ့အကြောင်းမြန်မာအာဏာပိုင်တွေက Thai CDC ရောဂါထိန်းချုပ်ရေးဌာနကိုအကြောင်းကြားထားတယ်လို့ Thai CDC ရဲ့ဒုတိယညွှန်ကြားမှူးဒေါက်တာအိုကတ်ကိုကိုးကားပြီးတော့ရေးပါတယ်။သူဟာထိုင်းကနေလာတာဖြစ်ပေမဲ့လို့ထိုင်းနိုင်ငံရဲ့သုနာဘူမိအပြည့်ဆိုင်ရာလေဆိပ်မှာတထောက်နားတာဖြစ်တာမို့လို့အဲဒီကရောဂါစောင့်ကြည့်ရေးဌာနကိုမဖြတ်ခဲ့ရဘူးလို့ဆိုပါတယ်။ဝေဘာကြီးထုခုစေုံကြီးကစေုံအုပ်ဒေါက်တာတန်တန်ထီကတော့ view ကိုပြောရမှာဩဂတ်စ19ရက်နေ့မနေ့ညပိုင်းတုန်းကရန်ကုန်လေဆိပ်ကိုရောက်လာတဲ့အဲ့ဒီတန်တရားရှိသူရဲ့အမျိုးသားတဦးအပြင်သူနဲ့တူလိုက်ပါလာတဲ့အမျိုးသား၄ဦးကိုလည်းခေါ်ယူစောင့်ကြည့်ထားပြီးတော့သူရဲ့သွေးနမူနာတွေကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်စီပေးပို့စစ်ဆေးနေတယ်လို့ပြောပါတယ်။တန်တရားရှိသူလိုက်ပါလာတဲ့လေယာဉ်ကိုလည်းယောဂါပူတန့်စင်တာတွေနောက်လေယာဉ်ဝန်ထမ်းတွေနဲ့လေဆိပ်တွင်တာဝန်ရှိသူတွေကိုပါယောဂါကူးစက်မှုမရှိစေရေးအတွက်စောင့်ရနေတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။မြန်မာအနီးအနားတစ်ဝိုက်မှာဆိုရင်တော့ဗီယက်နမ်နိုင်ငံမှာလည်းအီဘိုလာရောဂါပိုးရှိတယ်လို့တန်တရားနဲ့နိုင်ဂျီးရီးယားလူမျိုးနှစ်ဦးကိုသီးသန့်ထားပြီးတော့စစ်ဆေးမှုတွေလုပ်နေတယ်လို့သိရပါတယ်။အခုနှစ်ဆန်းကစပြီးတော့ဒီကူးစက်ပြန့်နှံ့လာတဲ့အီဘိုလာဗိုင်းရပ်စ်ပိုးကြောင့်သေဆုံးတဲ့အရေအတွက်ဟာ1350ရှိသွားပြီဆိုပြီးတော့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကထုတ်ပြန်ထားပါတယ်။အများစုကတော့ဒီအာဖရိကနောက်ခြမ်းမှာရှိတဲ့ဂီနီ၊လိုင်ဘေးရီးယား၊စီရီလီယွန်နိုင်ငံတွေကဖြစ်ကြပါတယ်ခင်ဗျာ။